Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2022ခုနှစ်နိုဝင်ဘာ28ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကိုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line 2 meter 1925 32နဲ့ line meter 190ရူကနေဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA website စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုတော့ကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အသစ်တွေ့ရတဲ့ COVID-19 ရောဂါပိုးကြောင့်လေကြောင်းလိုင်းတွေပိတ်လို့ခီးသွားတဲ့အခက်တွေ့နေပါတယ်။မြန်မာနိုင်ငံမှာဆေးရနာသေမှုစန့်ကျင်တဲ့အလျားတစ်ပြက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။မြန်မာနဲ့ကီလိုမီတာ100ဝေးတဲ့မနစ်ပူရာမြို့တော်အထီးအိန္ဒိယကရထားလမ်းဖောက်တော်မှာပါ။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကောမြတ်သူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှနားဆင်ရမယ့်အစီအစဉ်တွေမှာတော့တပရင်းမြို့နယ်ရှေးပိုင်းစစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းရေးလေချောင်းပစ်ခတ်မှုအတွင်းမှာဒေသခံကြီးရွာသားတချို့ထိခိုက်သေးဆုံးတာရှိတယ်လို့ဒေသခံတူကပြောပါရယ်
။အဲကျွန်တော်ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းတဲ့နေရာလေးကပြီးနေရာတော့တော့ပဲကောင်းပါဘောနော်။အဲ့နေရာလောက်ကဆင်းနေဆင်းရင်သူတို့အဲ့မှာပစ်ကြတယ်လား။အိုမဖင်းတင်ရလေသူဟက်စကင်းရ
အပြေဆုံးကိုတော့အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒါအပြင်ဒီဇင်ဘာတရက်ကစပြီးတော့အထောက်ထားမယ်ရီကိုနေရာပြန်ပို့ဖို့ထိုင်းနိုင်ငံကစီစဉ်နေတဲ့အကြောင်းအာဖရိကနိုင်ဂျာနိုင်ငံကတစ်ပင်ဆိုင်ပြည်ရေးလုပ်ငန်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိပြီးအရင်ရှိနေတဲ့ကိုရိုနာဗိုင်းရပапောပိုးတွေတဲ့ပိုပြီးကူးစက်များနဲ့လို့ယူဆထားတဲ့ Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲကြောင့်ကမ္ဘာနိုင်ငံအတော်များများကလေကြောင်းလိုင်းသွားလာမှုတွေဖြစ်လိုက်တဲ့အတွက်တနင်္ဂနွေနေ့မှာတောင်အာဖရိကနိုင်ငံ Johannesburg လေဆိပ်ကထွက်ခွာမဲ့ခီးသည်တွေစိတ်ပြက်နေကြပါတယ်
။ So I was originally planned to go to Mauritius. Got canceled, tried again, got canceled. So now
ကျမအနေနဲ့မော်ရီရှားနိုင်ငံကိုသွားဖို့ကနဦးစီစဉ်ထားခဲ့တာပါအဲ့လေရင်ကခီးစဉ်ဖြစ်လိုက်တော့ကျမထပ်စူးစမ်းကြည့်တယ်ဒါပေမဲ့ပြန်ဖြတ်တာပါပဲအခုတော့ကျမအနေနဲ့ဥရောပကိုပဲသွားရမလားဒါမှမဟုတ်အမေရိကကအမျိုးတွေနဲ့မိတ်ဆွေတွေစီသွားလဲရကောင်းမလားဆိုတာကိုချိန်ဆနေပါတယ်လို့ Johannesburg လေဆိပ်မှာပြင်မိနေတဲ့ခီးသည်တဦးကရှင်းပြခဲ့တာပါ COVID-19 မျိုးကွဲတဲ့တစ်ခုကိုရှာဖွေတိရှိခဲ့ကြောင်းတောင်အာဖရိကနိုင်ငံကကြေညာလိုက်ပြီးမကြခင်မှာပဲတောင်အာဖရိကနိုင်ငံကလာမဲ့ခီးသည်တွေကိုနိုင်ငံအတော်များများကပိတ်ပင်ကန့်သတ်လိုက်ကြတာပါ ဒီမှာလ24ရက်ဗုဒ္ဓနေ့မှာတောင်အာဖရိကသိပ္ပံပညာရှင်များအဖွဲ့ကဒီ COVID-19 မျိုးကွဲတဲ့ကိုတွေ့ရှိတဲ့အကြောင်းစတင်ကြေညာလိုက်တာဖြစ်ပြီးအဲ့ဒီမျိုးကွဲတဲ့ဟာခန္ဓာကိုယ်ရဲ့ခုခံစွမ်းအားကိုရှောင်သွေးနိုင်တယ်လို့အရင်တွေ့ရှိထားတဲ့ကိုဗစ်ရောဂါပိုးအမျိုးအစားတွေတဲ့ပိုပြီးတော့ကူးစက်များနေလို့ဆိုပါတယ်အခုအသစ်တွေ့ရှိတဲ့ Omicron မျိုးကွဲတစ်ဟာစိုးရင်ရတဲ့မျိုးကွဲတစ်ခုဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာတတ်မှတ်လိုက်ပြီးအစောပိုင်းတွေ့ရှိရတဲ့အထောက်အထားတွေရရောဂါပြန်လည်ဖြစ်ပွားမှုနှုန်းပိုမြင့်မားတယ်လို့ဆိုပါတယ်ခင်ဗျာ
တောင်အာဖရိကနေပြန်လာတဲ့ Netherlands နိုင်ငံသား62ဦးမှာ Coronavirus ကူးစက်မှုတွေ့ရှိခဲ့ရပြီးတဲ့နောက်မှာနယ်သာလန်နိုင်ငံမှာကိုရိုနာဗိုင်းရပапိုးသစ်မက်ခရွန်မျိုးကွဲကူးစက်မှုဘလောက်များများတွေ့ရှိထားပြီလဲဆိုတာကို Dash Anavani ကတနင်္လာနေ့နောက်ပိုင်းမှာထုတ်ပြန်ကြေညာနိုင်မှုမျှော်လင့်ထားပါတယ်။တောက်ကြနေကတောင်အာဖရိကနေပြန်လည်ရောက်ရှိလာတဲ့ခီးသည်600တဲကကိုဗစ်ပိုးတွေ့သူတချို့ထဲမှာအနည်းဆုံးတစ်ယောက်စီမှာတော့မျိုးကွဲပိုးသစ်ကိုတွေ့ရှိရနိုင်တယ်လို့နယ်သာလန်ကျန်းမာရေး Institute RIVM ကယုံကြည်နေပါတယ်။ RIVM ရဲ့ပြောရေးဆိုရင်းရှိသူကတော့ပိုးသစ်ကူးစက်မှုကတေချာသလောက်ရှိပြီးတော့နောက်ထပ်လိုအပ်တဲ့စမ်းသပ်မှုတွေပြုလုပ်နေတယ်လို့ဆိုပါရယ်ကူးစက်မှုဘလောက်များတွေ့ရှိသလဲဆိုတာကိုတော့ RIVM ကအသေးချာပြောမထားပေမဲ့တနင်္ဂနွေနောက်ပိုင်းမှာထုတ်ပြန်ကြေညာနိုင်မယ်လို့ဆိုပါရယ်အသစ်ရှာဖွေတွေ့ရှိတဲ့ Omicron ဟာစိုးရိမ်စရာကောင်းတဲ့မျိုးကွဲအသစ်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြီးခဲ့တဲ့ပတ်တည်းမှာထုတ်ပြန်ခဲ့တာမို့ကမ္ဘာကြီးစိုးရိမ်မှုတိုးခဲ့ပြီးအခုဆိုရင်ကူးစက်မှုအသစ်တွေကိုအနည်းဆုံးနိုင်ငံပေါင်း9ခုမှာတွေ့ရှိနေရပြီဖြစ်ပါတယ်ငကိုကလေးကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးနေတဲ့ဥရောပနိုင်ငံတွေမှာလည်းစိုးရိမ်မှုတွေတိုးလာနေပြီးနယ်သာလန်နိုင်ငံမှာတော့အရက်ပါစားသောက်ဆိုင်နဲ့စတိုးဆိုင်ဒရုန်းများကိုပိတ်ဖို့အမေရိကတနင်္လာနေ့မှာစတင်တည်ရောက်မှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာဆယ်လနီးပါးကြာလာတဲ့အချိန်ထိဆီယနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဖြစ်ပေါ်နေသလိုငြင်းငြမ်းစွာချစ်တဲ့ဆန္ဒဖော်ထုတ်မှုတွေလည်းမြို့နယ်တချို့မှာကနေ့အထိရှိနေဆဲဖြစ်ပါတယ် ဒီကနေ့ဒဇမုံလာပြီးကျော်10ရက်နိုဝင်ဘာ28ရက်နေ့မှာကြာရောက်တဲ့အမျိုးသားနေအထိတ်မှအဖြစ်နဲ့ရန်ကုန်အပါဝင်မြို့နယ်တချို့မှာအာဏာရှင်ဆန့်ကျင်ခြေတဲ့ဆန္ဒပြမှုတွေရှိခဲ့ပါတယ်။ပြည်သူဒီမိုကရေစီအတွက်အာဏာရှင်စနစ်အမြင့်ဖြတ်ဆိုတဲ့စာတမ်းတွေကန်ဆောင်ထားတဲ့လူငယ်တွေရန်ကုန်မြို့တာမွေဈေးရှိမှာခြေတဲ့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မြောက်ဒဂုံမြို့နယ်ကဘက်ကသားចောင်းသားတွေကလည်းရန်ကုန်တိုင်းတွင်းမြို့နယ်တည်တည်ကចောင်းသားသမဂ္ဂတွေတပိတ်ကော်မတီတွေနဲ့ပူးပေါင်းပြီးခြေတဲ့ဆန္ဒပြခဲ့ကြသလိုရွှေပြည်သာမြို့နယ်အတွင်းမှာလည်းစစ်တပ်ထုတ်ကုန်မတုံးဆွဲရေးနဲ့ဆေးအာဏာရှင်ဆန့်ကျင်လှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်။အလားတူပဲမန္တလေးမြို့မှာလည်းအာဏာရှင်ဆိုတာဘယ်တော့မှအရှင်မထွက်ဘူးဆိုတဲ့ကောင်းစဉ်နဲ့ခြေတဲ့ဆန္ဒပြခဲ့ကြသလိုရတနာပုံတက္ကသိုလ်ကျောင်းသားတွေကလည်းဖက်စစ်စစ်တပ်ဖြုတ်ချရေးနဲ့စစ်ကြုံစနစ်ပညာရေးအလိုမရှိကြောင်းမြို့တွင်းမှာလက်လည်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့ကနေ့အထိနေ့စဉ်ခြေတဲ့ဆန္ဒပြနေကြတဲ့ကလေးမျိုးကနေလည်းဒီကနေ့အစင်လာမပြည့်ခြေတဲ့ဆန္ဒပြခဲ့ကြပြီးစကိုင်းတိုင်းတွင်းကပဲဆလင်းကြီးမျိုး၊မကွေးတိုင်းမြိုင်မျိုး၊ကရင်ပြည်နယ်ကြာရင်စိတ်ကြီးမျိုးနဲ့တတင်းသာရီတိုင်းလောင်းလုံမျိုးတို့မှာလည်းဆက်အနာချင်းစန့်ချင်းရေးခြေတဲ့ဆန္ဒပြဝဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။ online သုံးဆွဲသူတွေအနေနဲ့မိမိရဲ့ရုပ်ပုံစစ်ကိုသုံးဖို့နဲ့ Facebook နဲ့ Twitter တို့ကဲ့သို့လူမှုမီဒီယာကြီးတွေက account တွေကိုဖော်ထုတ်ပေးဖို့အတွက်ဥပဒေသစ်ချက်ကိုဩစတြေးလျအစိုးရကလူလူနဲ့မိတ်ဆက်ပေးဖို့ရှိနေပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတော့ဒီဥပဒေဟာဩစတြေးလျပြည်သူတွေကိုအင်တာနက်အွန်လိုင်းမှာအနိုင်ကျင့်ချိန်ချောက်တာတွေကနေအကာအကွယ်ပေးလိမ့်မယ်လို့ဆိုပါတယ်။ဒီလိုစော်ကားတိုက်ခိုက်တဲ့ဖြစ်ရပ်တွေကိုလက်တွေ့အပြင်လောကမှာရောအင်တာနက်လောကမှာပါမရှိစေရဘူးလို့ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ရှင်းနေချုပ်မစ်ချီလီယာကက်ချ်ကလည်းဒီဥပဒေကို2020အစောပိုင်းမှာလွှတ်တော်ထဲမှာမိတ်ဆက်ပေးဖို့ရှိပြီးလူမှုမီဒီယာနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းလုပ်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုပါတယ်။ post တင်သူတွေမှာပဲအသေးပြတ်မှတ်ချက်ပေးသူကိုပါတာဝန်ခံစေဖို့လည်းဥပဒေသစ်ထဲမှာပါရှိပါတယ်။အသေးပြတ်မှုတွေအတွက်လူမှုမီဒီယာကုမ္ပဏီကလည်းတာဝန်ယူဖို့ဩစတြေးလျဥပဒေသစ်မှာပြဋ္ဌာန်းထားတာပါ။ဒီဥပဒေသစ်ကကိုယ့်ကိုယ်ကိုမဖော်ပြဘဲအသေးပြတ်တာတွေကိုရပ်တန့်ဖို့ရည်ရွယ်ထားတာဖြစ်တယ်လို့ရှင်းနေချိုးကက်စ်ကဆက်ပြောပါတယ်။ဩစတြေးလျတက္ကံကောင်းဆောင်အန်တိုနီအယ်ဘနီစ်ကတော့သူအနေနဲ့လူတိုင်းအတွက်ဘေးကင်းလုံခြုံတဲ့အင်တာနက်အွန်လိုင်းရုပ်ဝန်တစ်ခုပေါ်ပေါက်လာတာကိုထောက်ခံတယ်လို့ဆိုပါတယ်။သို့ပေမဲ့လည်းအစိုးရအနေနဲ့လူမှုမီဒီယာမှာသတင်းမှားပြဿနာတွေအပေါ်မှာတားဆီးဖို့ပြက်ကွက်ခဲ့ပြီးအစိုးရအဖွဲ့ဝင်ချုပ်ကိုယ်တိုင်ကိုဗစ်နဲ့ကာကွယ်ဆေးကိစ္စတွေမှာသတင်းမှားပြန့်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲထားပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19kHz 15653ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်အမေရိကန်တန်ခါလီတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနိုင်ငံမဏိပူရပြည်နယ်အင်ဖာမြို့ကိုလာမယ့်နှစ်နှစ်အတွင်းယထာလန်ဖောက်တော်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံနယ်စပ်နဲ့ကီလိုမီတာ100သောကော်ဝေးတဲ့နေရာကိုအိန္ဒိယရဲ့ယထာလန်ရောက်လာတော့မှာဖြစ်ကြောင်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။မရှိမဖြစ်လိုအပ်တဲ့ကွန်ပျူတာတွေအတွက်အခုအချိန်ထိကားလမ်းကိုသာမိခိုအားထားနေရတဲ့မဏိပူရပြည်နယ်မြို့တော်အင်ဖာအတွက်ဒီယထာလန်ကအသက်သွေးကြောသဖယ်ဖြစ်လာမယ်လို့ဆိုပါတယ်။အာတန်ပြည်နယ်ဂျီဒီဘမ်ကနေကီလို111ကီလိုရှည်လျားတဲ့ဒီရထားလမ်းဖောက်လို့ရည်အတွက်အကြောင်းမျိုးမျိုးကြောင့်နှောင့်နှေးကြံ့ကြာနေခဲ့ပေမဲ့အခုအချိန်မှာလုပ်ငန်းကိုအလင်းအမြအကောင့်ထယ်ဖို့ဆောင်ရွက်နေပြီလို့ဆိုပါတယ်။ဒီရထားလမ်းကမဏိပူရပြည်နယ်ရဲ့လူဦးရေ900ရာခိုင်နှုန်းနေထိုင်တဲ့အင်ဖာမြို့အတွက်အရေးပါတဲ့ကုန်ပစ္စည်းတွေကိုတင်ပို့ရေးအတွက်အသုံးဝင်ရုံနဲ့မကဘဲနောက်ပိုင်းမှာ TransAsia ရထားလမ်းရဲ့တစ်စီတစ်ပိုင်းအဖြစ်နဲ့မြန်မာနိုင်ငံနဲ့ဆက်အထိပါရထားလမ်းကိုတိုးချဲ့ဖောက်လို့သွားဖို့အိန္ဒိယကစီစဉ်ထားပါတယ်။တာမန်ရထားလမ်းနေတဲ့ပို့ပြီးကျယ်တဲ့လန်ဂျက်စနစ်နဲ့တိဆောက်မဲ့ဒီယထာလန်တိဆောက်မှုဟာအိန္ဒိယရဲ့အရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်အလုံးရဲ့မြို့တော်တွေနဲ့ပြည်မာကြီးအကြားယထာလန်ဆက်သွယ်ရေးစနစ်တိဆောက်မဲ့အိန္ဒိယအစိုးရရဲ့စီမံကိန်းတစ်စိတ်ဒေသလည်းဖြစ်ပါတယ်။ဒီဂျီဒီဗန်အင်ဖာယထာလန်ကကီလိုမီတာ200ကနေ225ရှည်လျားတဲ့လမ်းကြောင်းကိုလက်ရှိမှာကားနဲ့သွားရင်17နာရီကနေ12နာရီကြာသွားနေရတဲ့ခီးကိုနှစ်နာရီအတွင်းရောက်နိုင်မယ်လို့ဆိုပါတယ်ယထာလန်တစ်လျှောက်လန်ကူပေါင်း46ခုနဲ့တံတားပေါင်း153ခုပါဝင်မဲ့ဒီယထာလန်ကလူမှုအတိုင်းဝိုင်းနေအကြားချိတ်ဆက်ပေးဖို့နဲ့မကဘဲအိန္ဒိယယထာဌာနအတွက်ခက်ခဲစွာတိဆောက်ရမယ်ယထာလန်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
လာအိုနိုင်ငံဟာတရုတ်နိုင်ငံကတိဆောက်မဲ့ယထာလန်တွေကတဆင့်စီးပွားရေးတိုးတက်လာဖို့မျှော်လင့်ထားတယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပါတယ်တရုတ်နိုင်ငံကတိဆောက်တဲ့ဒေါ်လာ6ဘီလီယံတန်ယထာလန်သစ်ဖွင့်ပွဲကိုဒီပတ်ထဲမှာပြုလုပ်မှာမို့ အထူးကျန်နိုင်ငံနဲ့စီးပွားရေးတိုးတက်လာမယ်ဆိုတဲ့မျှော်လင့်ချက်တွေဆောင်ကျင်းပေးလာနေတာပါ။မိုင်ပေါင်း160ရှီလျားတဲ့ရထားလမ်းကိုဒီဇင်ဘာလ3ရက်နေ့မှာဖွင့်လှစ်မှာဖြစ်ပြီးတော့9နှစ်အကြာဆောက်လုပ်ခဲ့ရတဲ့ဒီရထားလမ်းဟာတရုတ်နိုင်ငံရဲ့ကပတ်လမ်းစီမံကိန်းတွေကတစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံမျိုးကြီးတစ်မျိုးဖြစ်တဲ့ကူမင်းနဲ့လာအိုနိုင်ငံရဲ့မျိုးတော်ကိုချိတ်ဆက်ပေးမှာဖြစ်ပြီးတော့အထူးစီမံချက်ဖြစ်အောက်ဘက်မှာရှိနေတဲ့ထိုင်းမလေးရှားနဲ့စင်ကာပူအထိရထားလမ်းစီမံကိန်းတွေပါရှိပါတယ်။အခြေခံအဆောက်အုံရှားပါလာတဲ့လာအိုနိုင်ငံဟာအထူးကျန်ကွန်မြူနီအစိုးရရဲ့လက်အောက်မှာရခင်ကရထားလမ်းရှိ4ကီလိုမီတာပဲရှိခဲ့တာဖြစ်ပါတယ်။အခုကမှတော့တနအီကိုမိုင်းတရာကျော်သွားတဲ့တောက်ပြောင်နေတဲ့ဖြူနီပြကြီးစံရထားတွေဟာဥမင်85ခုနဲ့တရားပေါင်း169ဆင်းပါဝင်ဘူရာကြီး10ခုကိုဖျက်ဆီးခုမုံမှဖြစ်ပါတယ်။ကမ္ဘာပိုင်ရဲ့အမှတ်တမ်းတွေအရရထားလမ်းတွေကနေခီးသွွားလုပ်ငန်း၊ကုန်သွယ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေတိုးတက်လာနိုင်ပေမဲ့အစိုးရအနေနဲ့ရေရှည်ခံတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုတာဝန်ခံဖို့လိုတယ်လို့ကျွမ်းကျင်သူတွေက AFP ကိုပြောပါရခင်ဗျာ
။ဆူဒန်နဲ့အီသီယိုးပီးယားနိုင်ငံနဲ့ဇက်ကစိုက်ပျိုးရေးဖြစ်ထွန်းပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသမှာအီသီယိုးပီးယားအစိုးရနဲ့ဆက်နွယ်မှုရှိတဲ့လက်နက်ကိုင်အုပ်စုတွေနဲ့ပြည်သူ့စစ်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်သူတို့စစ်သားတချို့သေဆုံးခဲ့တယ်လို့ဆူဒန်စစ်တပ်ကပြောပါတယ်။အီသီယိုးပီးယားလက်သမားတွေစိုက်ပျိုးရေးလုပ်ကိုင်နေထိုင်နေပြီးဆူဒန်ကသူတို့ပန်ဆင်တယ်လို့ပြောဆိုနေတဲ့ El Fasher Ka ဒေသနဲ့ပတ်သက်လို့နိုင်ငံအကြားဆက်ဆံရေးတွေတင်းမာနေကြတာဖြစ်ပါတယ်။အယ်ဖာရှာကာဒေတာကိုလုံခြုံရေးယူထားတဲ့သူတို့တပ်ဖွဲ့ဝင်တွေကိုအီသီယိုးပီးယားစစ်သားတွေအပါအဝင်ပြည်သူ့စစ်တပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့လက်သမားတွေကိုချိန်ချောက်ပြီးစိုက်ပျိုးရာသီအတွက်တည်နံတွေကိုလည်းဖျက်ဆီးသွားတယ်လို့ဆူဒန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အီသီယိုးပီးယားအစိုးရတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်ခြင်းမရှိပါဘူးခင်ဗျာ
။ထောင်ပေါင်းများစွာတဲ့ဆန္ဒပြသူတွေကပီရူးနိုင်ငံတော်အလံတွေကိုကင်မြောက်ပြီးမြို့တော်လီမာရဲ့လမ်းလေးပေါ်မှာသမရဘက်ဒရိုကက်ဆီလိုအရေးယူပေးရတောင်းဆိုဆန္ဒပြနေကြပါတယ်ဆန္ဒပြသူတူကတော့ကက်ဆယ်လိုအစိုးရကအာဏာရတာရက်ပေါင်း100ရှိနေပြီဘာမှမလုပ်ပေးနိုင်ဘူးသူဟာသတင်းစာတွေကိုလည်းဂီယုမစိုက်ဘူးကျွန်တော်တို့ကိုလည်းမလေးစားဘူးစကားလည်းမပြောဘူးသူ့ရဲ့ဝန်ကြီးတွေကလည်းအရင်တုန်းကလက်စားသူတွေဖြစ်တယ်လို့ဆိုပါတယ်မြို့တော်တဝန်ဆန္ဒပြသူတွေကမာလက်ရရင်လူလူပြန်လဲပြင်ဆင်ရေးပါတီကခေါင်းဆောင်တွေလည်းပါဝင်ပါတယ်ဥပဒေပြုအမတ်တွေကတော့ကြာသပတေးနေ့မှာကက်ဆယ်လိုကိုဥပဒေကြောင့်အာမခံနိုင်မှုအတွက်အမတ်လုံလုံလောက်ရတာပြီးနောက်သမရဖုချရီကိုစတင်နေပါပြီ။သို့ပေမဲ့လည်းဒီလိုစတင်နိုင်မှုအတွက်ကွန်ဂရက်စ်လွှတ်တော်ရဲ့လိုအပ်တဲ့မဲအီအတွက်ရဖို့လိုအပ်အောင်မှာဖြစ်ပါရခင်ဗျာ
။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆက်မျက်နှာနဲ့ VOE ရဲ့ Facebook ဆက်မျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒီကနေ့အတွက်ပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်။တပင်းမြို့နယ်အရှိပိုင်းညောင်လှကြီးရွာမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်နေရမှာလေကြောင်းကပါပစ်ခတ်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီအတွက်လည်းကျေးရွာပေါင်း15ရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွရာကိုတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါရှင
်တပင်းဒေသအပေါ်ဝင်စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေမကြာမကြာဖြစ်ပေါ်နေပြီးတော့အခုဆိုရင်တော့စစ်ကောင်စီတပ်ကနေပြီးတော့အဲ့ဒီဒေသတဝိုက်တွေကိုစစ်စင်ရေးတွေလှုပ်လာတာပါ။နိုမာလာ28ရက်နေ့ညနေပိုင်းကစကိုင်းတိုင်းတပင်းမြို့ရှိချမ်းကညောင်လှကြီးရွာကိုစစ်ကောင်စီတပ်တွေကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။ဒီကနေ့အောက်တိုဘာလ28ရက်နေ့မနက်ပိုင်းအထိလည်းစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကြီးရွာရဲ့အထိပစ်ခတ်မိရှူတာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရတယ
်။ဒီကျွန်တော်တို့ PDF ကလေးတွေကိုလည်းမဲပြီးတော့လုံးတယ်ဆိုတော့အမိသာခံတာတကယ်ကျတော့ရွာအပြစ်မဲ့တဲ့ကြည်သူတွေကိုရဟန်းရှင်တွေလိုက်ကြည့်ပီဒီအန်နဲ့ထိတွေ့တိုက်ပွဲကတော့မရှိဘူးဗျပီဒီအန်တွေထိတွေ့တိုက်ပွဲကတော့သူတို့ဟောမဖြစ်ဘူးသူတို့ဟိုကဘယ်လိုပြောမလို့ဟိုကျွန်တော်တို့ဒီကိုစစ်ကြောင်းထိုးချင်တာသူတို့ရှေ့ဆက်မရတဲ့တူဟိုဟာလေရင်ကူညီတောင်းတဲ့ပုံစံမျိုးနဲ့သူကဟိုအမှန်တော့လေရင်ဆင်းပြီးပြင်သူတို့အမြဲသူတို့ဘာတဲ့ဒါရီအန်ဂျင်ဖိမ်ဆိုလိုဝင်ဝင်ဟာနေတော့ကြောက်ပြင်းပြဲတဲ့လူမင်းမင်းကြီးအကုန်စုတ်ပြစ်တာ။အများကြီးတော့ဒီလိုပဲဟိုဘာမှမလုပ်ဘူး၊ဘယ်မှရှောင်နေရမလို့ဆိုပုံစံမျိုးလေးကြွားထဲမှာနေနေတဲ့လူတွေကနေနေကြတော့မှထွက်ပြေးနေတယ်သူတို့ပြစ်တတ်တာ။သူတို့နဲ့ပြင်းလွှမ်းသူတို့နဲ့ဖိတ်တိုက်ပြီးတော့အဲ့လိုပြစ်ခါရတာ။ညောင်လာစီတိုင်းတိုင်းတော့သူတို့မိငွေရှူတယ်ပြီးတော့တွေ့တဲ့ဆိုင်ကလေးကိုလည်းပုံပြီးတော့မိတိုက်သွားတယ်။အဲ့နေထားပြီးတော့လက်ညှက်ကြီးနေလည်းထူ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအခုသတင်းရေးသားချိန်အထိတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ စစ်ကောင်စီကနေမီရှင်းလင်းပြစ်ခတ်မှုတွေကြောင့်လဲကြေးရွာ15ရွာနီးပါးကဒေသခံ2000ကျော်ဟာဘေးလွတ်ကူထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်စစ်ကောင်စီကလေကြောင်းကနေပြီးတော့ပြစ်ခတ်တာမို့လို့ဒေသခံကြေးရွာသားတွေထိခိုက်သေးဆုံးတာမျိုးလည်းရှိတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်တော်လို့ဖြစ်တာလည်းမရှိဘူးဘာမှမရှိဘူးဒီတိုင်းပဲကျွန်တော်တို့ဟိုဝင်လာတော့ရဟစဉ်5စီးနဲ့ဝင်လာတယ်ရောက်အောင်ချင်းသူတို့အဲ့ဒီဝင်ရနေပြစ်တယ်ဆိုတော့ကျွန်တော်ပြည်သူလူထုတွေဒီဘက်ထဲမှာအဲ့ကတော့ချူဆောင်တော့ဘောနော်မဆောင်သေးတဲ့လူတွေကျွန်တော်ထွက်ပြေးကြတယ်နောက်ဘောတော့ပြရာပြကြတယ်သူတို့ဒီလိုပြစ်လို့ဘောနော်ဝင်ဝင်လာချင်းအိမ်လေးမော်ဆင်းနေကျွန်တော်တို့ကသူတို့လေးမော်ဆင်းတာကိုကျွန်တော်ကိုယ်တိုင်တည်းအတားအမြင်ခဲ့တယ်မြင်ခဲ့ပြီးတော့အဲ့ကျွန်တော်တို့ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းတဲ့နေရာလေးကပြီးနေရာတော့တော့ပဲကွာဘောနော်အဲ့နေရာလောဆင်းနေဆင်းဆင်းရင်သူတို့အိမ်မှာပြစ်ကြတယ်ဟိုမဆင်းခင်ကလည်းသူတို့ husky နဲ့တွေကလည်းရဟရင်တော့သူပြစ်နေရပေါ့ဝင်ရတယ်ပြစ်နေတယ်ကြွာသားတွေပဲဒီတိုင်းပဲကျွန်တော်တို့ဒီလိုလိုတကယ်ရောသားလေးပါပဲသူတို့ပစ္စည်းလေးဆိုင်ကလေးရှိလို့အဲ့ဆိုင်ကလေးကိုပြေးတယောက်ကတော့ပြေးသေးတာပေါ့နော်အဲ့အာရီကိုနေနဲ့သွားတာကိုပြစ်ခံရလို့ကျွန်တော်တို့ကြားတယ်ဟုတ်ကဲ့ထွက်ပြေးနေရတော့ကျွန်တော်ညောင်လာမြေကန်လေးရကုန်မဲဦးအဲဒီပေါ့နော်တပြေးတာရုံးတာဝဲကြီးကုန်းကြီးကျွန်တော်အဲ့ဘက်ကအဲဘစ်တိုပေါ့အများစုပါလေဟာအိမ်ညာဟိုရွာနေဝင်ချင်း15ရောက်လောက်ရှိမှလေဟုတ်လူရေကိုကျွန်တော်ဒီမှာကတော့1500 2000ရှိတယ်ပြည်တော်တဖွဲ့က900လောက်ရှိတယ်တဖွဲ့က1500လောက်ရှိတယ
်အခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ညီညာနဲ့ဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့နောက်ဆက်တွဲအဖြစ်စကိုင်းတိုင်းအပါအဝင်နိုင်ငံနေရာအတော်များများမှာဆန္ဒပြသူတွေဟာဒေသကာကွယ်တပ်ဖွဲ့တွေဖွဲ့ပြီးတော့စစ်တပ်ကိုပြန်ခုခံတိုက်ခိုက်မှုတွေဖြစ်နေတာပါစကန်နေရှိဘက်မှာစစ်ကောင်စီရင်တန်းတွေမကြာခဏဆိုသလိုမိုင်းဆွဲတက်ခိုက်ခံရလို့စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမှုတွေတိုက်စုံမှုတွေလည်းရှိခဲ့ပါတယ်။အထူးသဖြင့်မကွေးစကိုင်းချင်းမီနယ်တွေပါဝင်တဲ့မြန်မာနိုင်ငံအနောက်မြောက်ခြမ်းကတိုက်ပွဲတွေကပိုးပြီးတော့ပြင်းထန်လာခဲ့တာပါ။အဲ့ဒီမှာမြန်မာစစ်တပ်ကအင်အားဖြည့်တင်းမှုတွေလုပ်လာပြီးတော့စစ်စင်ရေးသဘောနဲ့ကြေးရော်တွေကိုဝင်ရောက်ရှာဖွေတာတွေလည်းရှိလာပါတယ်။ဒီအတွက်နိုဝင်ဘာလကစပြီးတော့စကိုင်းတိုင်းနေရာအတော်များများမှာဒေသခံကာကွယ်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲဖြစ်တာတွေရှိသလိုဒေသခံကာကွယ်အထိုင်စခန်းတွေကိုပါဝင်ရောက်စီးနင်းတာမျိုးတွေရှိနေပါတယ်။စစ်စင်ရေးတွေနဲ့အတူပဲမိုင်းဆွဲတိုက်ခိုက်ခံမှုတွေရှိနေတာကြောင့်စစ်ကောင်စီတပ်ဖက်ကလေကြောင်းတုံးပြီးတော့စီးအင်အားဖြစ်တင်တာပြစ်ခတ်စစ်စင်တာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်။စကိုင်းတိုင်း PDF ကာကွယ်တပ်တွေကိုပြပုမဲ့လက်နက်ခဲယမ်းတွေကိုမြောက်ဒီမျိုးနဲ့မုံရမျိုးတွေမှာဖမ်းဆီးမိတဲ့အကြောင်းလဲစစ်ကောင်စီကနေပြီးတော့မနေ့တုန်းကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုသားညုံပြောပြပေးကြတာပါရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံရောက်ရှေ့ပြောင်းလှုပ်သားတွေအရေးသတင်းတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်ထိုင်းနိုင်ငံမှာနိုဝင်ဘာ30ရက်နေ့ကိုနောက်ဆုံးထားပြီးတော့တရဝင်းအထောက်အထားလက်မှတ်လုပ်ဖို့စီရင်ပေးသွင်းဖို့နှိုးဆော်နေပြီးတော့ဒီဇင်ဘာ1ရက်နေ့ကစပြီးတော့ဖမ်းမိတဲ့အထောက်အထားမဲ့တွေကိုနေရက်ကိုပြန်ပို့မှာဖြစ်တယ်လို့ထိုင်းအစိုးရကကြေညာထားပါတယ် VOA သတင်းတောက်မှအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာတရားမဝင်အထောက်အထားမဲ့နေထိုင်နေသူတွေကိုတရားဝင်အထောက်အထားလုပ်ဖို့စာရင်းပေးသွင်းရမယ့်ရက်ဟာနိုဝင်ဘာလ30ရက်နေ့မှာပုံဆုံးတော့မှာဖြစ်ပါတယ်။ဒီရက်မကုံဆုံးခင်အထောက်အထားလက်မှတ်တွေလုပ်ဖို့ထိုင်းအစိုးရကလည်းနှိုးဆော်နေသလိုအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းတိုက်တွန်းနှိုးဆော်နေပါတယ်။နိုဝင်ဘာလ30ရက်နေ့ပြီးတာနဲ့ဖမ်းမိသူရှေ့ပြောင်းလို့သမားတွေကိုနေရရင်းကိုပြန်ပို့တာတွေအရေးယူတာတွေလုပ်မှာဖြစ်တယ်ဆိုပြီးထိုင်းအစိုးရကသတိပေးထားကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီ30ရက်နေ့ကတော့နောက်ပိုင်းမှာသူတို့ပြောတာအဒီတရားမဝင်တဲ့လူမျိုးချက်ဒီလိုတွေးရှိတယ်ဆိုလို့ရှိရင်နာဥရေရပြေးပြေးရေးပြီးတော့နေရပြန်ပို့မယ်လို့သာသူတို့ညင်ညာထားတယ်နော
်အ
ဓိကတော့ဗျာဒီဟိုတရားမဝင်လုံခိုင်းပုံမှာတွေ့ရသလိုချင်းတော့တရားမဝင်လုံနေတဲ့အမှုပေါ့လုံလုံခွင့်လည်းမရှိဘဲနဲ့လုံတဲ့အမှုပေါ့အ
ဲ
့လိုမှမဟုတ်ဘူးဆိုလို့ချင်းတော့ခုနပြောတဲ့ကိုဗစ်ဟိုစားဥရီဟိုထိုးဖောက်တဲ့ဟာပေါ့နော်အဲ့ဒါမျိုးနဲ့လည်းတွားပြီးတော့ညီနေအဲနောက်လာဝကနဲ့ပတ်သက်တဲ့မဟုတ်ဆိုလို့ချင်းသူကတကယ်လို့မိတဲ့လူကအချင်းမှာတော့ဘာမှထောက်ထားမရှိလို့တရားမဝင်ပုံစံကိုမြင်ရင်တော့တမျိုးပေါ့ဒါမှမဟုတ်ပဲနဲ့သူ့မှာအရင်တော့ကင်နာတဲ့အထောက်ထားတွေနဲ့အတူတူပြီးတော့အဲ့ဒီအထောက်ထားတွေကတတိုင်းပုံနဲ့ပါညာဆိုရင်အဲ့ဒီဟာတွေပါပေါင်းပြီးအရေးယူခံရမှာလေ
ထိုင်းနိုင်ငံတဲကအထောက်ထားမဲ့တွေကိုကိုဗစ်ကပ်ဘေးကာလမှာတရားဝင်အထောက်ထားလက်မှတ်တွေကိုထိုင်းအစိုးရကနှစ်ကြိမ်ပြုလုပ်ပေးခဲ့တာဖြစ်ပါတယ်။ဒါဟာဒုတိယကြိမ်ဖြစ်ပြီးတရားဝင်အလုပ်လုပ်ကြဖို့တိုက်တွန်းနေတာပါ။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံအနေနဲ့နိုဝင်ဘာလအတွင်းမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်နယ်စပ်တွေကနေအထောက်ထားမဲ့တွေ900တဲ့မနေဝင်ရောက်လာနေတဲ့အတွက်နယ်စပ်ကင်းလဲတာတွေစစ်စရေးဂိတ်ချထားတာတွေကိုလာမယ့်2022ခုနှစ်ဇန်နဝါရီလကုန်ထိအချိန်တိုးမြှင့်သတ်မှတ်ထားပါတယ်။ တရားဝင်စည်းရင်းအရ2021ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိ10လအတွင်းလူဦးရေ3000ကျော်ကျော်ဖမ်းမိခဲ့တယ်လို့လည်းဆိုပါရယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နိုဝင်ဘာလထဲမှာလည်းအထောက်ထားမဲ့တွေ9000တက်မနေဖမ်းမိခဲ့ပြီးဒီထဲမှာလည်းအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုလုခွင့်ကတ်လုပ်ပေးဖို့စီရင်ပိတ်မဲ့ရဲ့နီးလာတာနဲ့အမျှမြန်မာပြည်နယ်ဇက်တွေကနေတရားမဝင်လာတဲ့သူတွေအလုံးရင်းနဲ့ဇက်တိုက်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
ပိတ်သားနှကောင်းစီဟာဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရောင်ရောသူများကိုပါအကာအကွယ်ပေးဖို့တခြားနီးလန်းတွေပြင်နှကောင်းစီကိုလည်းနီးလန်းမှန်မှန်တက်ရပါမယ်။နှကောင်းစီတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါ။နှကောင်းစီကညစ်ပတ်နေလားပြက်နေလားကြည့်ပါ။နှကောင်းနဲ့မေးစီကိုလုံအောင်တက်ပါ။နှကောင်းစီကဘေးမှာဟမနေလွတ်မနေအောင်တေချာတက်ပါ။နှာခေါင်းစီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်ဆိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းစီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်စီပါနှာခေါင်းစီးအရှိအကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်စီပါအောင်ဒီနှာခေါင်းစီးကိုပြန်တုံးရမယ်ဆိုရင်တန်ရှင်းနဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းစီးစူးစားကပဲကင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချပါဦးပြန်သုံးမဲ့နှာခေါင်းစီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းစီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းစီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချွတ်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်။နှာခေါင်းစည်းတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့။ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းစည်းလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းဆက်သုံးရပါမယ်။လူအချင်းချင်းကြားအနည်းဆုံး3ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းစည်းကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ဘေးကင်းကင်းနဲ့COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော
်။ဒေါက်တာရှင်တို့အခုနားဆင်ကြည့်ရှုနေရတာကတနင်္ဂနွေညပိုင်း VOE ရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။အာဖရိကတိုက်အနောက်ပိုင်းနိုင်ဂျာနိုင်ငံမှာအာဖရိကသမဂ္ဂကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်အပြင်တခြားအလှရှင်တွေထည့်ဝင်တဲ့ရမုံငွေနဲ့အကောင့်ထည့်ဖော်နေတဲ့တစ်ပင်စိုက်ပျိုးရေးလုပ်ငန်းကဒေသခံတွေရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကိုပါရည်ရွယ်ထားတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့နန်းလောင်ပြောပြပေးပါရှင်
။ Great Green Wall Project ကနေစိုက်ပျိုးနေတဲ့အပင်တွေထဲမှာဂန္ဓာရမြေမှာပေါရောက်နိုင်တဲ့ထနောင်းပင်မျိုးစေ့တွေကစိတ်တွေကြောင့်ပျက်စီးရသလိုရှင့်တွေခါငက်တွေစားပြစ်တာမျိုးလည်းရှိပါတယ်။ဒါပေမဲ့လည်းအောင်အောင်မြင်မြင်စိုက်ပျိုးထားနိုင်တဲ့စိမ်းလန်းဆူပြေတဲ့တောအုပ်တွေထဲမှာတော့အပင်ပေါ်မှာတွယ်လဲခိုးနေကြတဲ့ရှစ်ခိုးကောင်တွေနဲ့နှံကောင်လေးတွေကိုလည်းအများပြားတွေ့ရပါတယ်။တဲကန်နရမပေါ်ပေါက်ရေးလုပ်ငန်းအဖွဲ့အကောင်ဆောင်မိုမာဒူဆိုလေးကအခုလိုပြောပါတယ်။
Donc on est toujours sur le site de la Grande Muraille.
Great Green Wall on croirait. Et bien ça bio bien ma chúng nó yết နေတာပါ. Première activité. Chúng nó ประมาณ zone lọc khẹt đó ก็ရေโซတွေထိမ့်သိမ့်ထားဖို့ဖြစ်ပါလေ. Silver pastoral half moon တို့ခေါ်တဲ့မြေခွက်တွေကိုပြုပြင်ထားတဲ့စနစ်ကိုအသုံးချပြီးမြေစည်းရွာတွေပျက်စီးသွားတဲ့နေရာတွေမှာအပင်တွေပြန်စိုက်နေပါတယ်. အဲ့ဒီနေရာမှာမြေက50လောက်မှာအပင်တွေပြန်ပြီးစိုက်ပျိုးလို့ရနေပါပြီ.
Great Green Wall တစ်ပင်စိုက်ပျိုးရေးလုပ်ငန်းကိုအာဖရိကသမဂ္ဂရဲ့အကူအညီနဲ့လုပ်ကိုင်နေတာပါ။2030ခုနှစ်အရောက်မှာဆီနီဂေါနိုင်ငံအနောက်ပိုင်းကနေဂျဘူတီနိုင်ငံအရှေ့ပိုင်းတစ်လျှောက်မိုင်ပေါင်း 9,000 လောက်မှရှိတဲ့6တွေ့တဲ့မြေဧကတန်ပေါင်း 250 လောက်ကိုအပင်တွေစိုက်ပျိုးထားဖို့ရည်မှန်းထားတာပါ။နိုင်ဂျာနိုင်ငံအာနိလ်ဒေတာရဲ့85ရာခိုင်နှုန်းကတဲကန္နရမြေတွေဖြစ်ပြီးလူဦးရေ80ရာခိုင်နှုန်းလောက်ကလည်းမိသားစုစားဖို့လောက်သာတနိုင်တပိုင်းစိုက်ပျိုးနိုင်ကြပါတယ်။နိုင်ဂျာနိုင်ငံရဲ့လူဦးရေက2019ခုနှစ်မှာ23တန်းရှိရာက2030အရောက်မှာတော့တန်း30အထိရှိလာနိုင်ပြီး2050ခုနှစ်ကုန်လောက်မှာတန်းပေါင်း80အထိရှိလာနိုင်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါကြောင့်လဲလူမှုဘဝအတွက်အရေးပါလာတဲ့ Green Wall တစ်ပင်စိုက်ပျိုးရေးလုပ်ငန်းအောင်မြင်ဖို့အလွန်အရေးကြီးတာကိုပို့ပြီးတော့ထင်ရှားလာစေပါတယ်။ နိုင်ဂျာနိုင်ငံဖက်ကတော့ပေ40အထိမြင့်မြီမိုးခေါင်ရေရှားတံခါတိုင်းနဲ့ white gum သစ်ဆေးပင်လိုမျိုးစိတ်ဝင်အပင်တွေကိုအဓိကထားစိုက်ပျိုးကြပါတယ်။မိုးခေါင်လုံးနဲ့ကာလာမျိုးမှာစိုက်ထားတဲ့အပင်တွေသေမသွားအောင်လို့ရွာသူရွာသားတွေကလည်းပေါက်တူတွေ၊ကော်ပြားတွေတုံးပြီးတော့မြေတမန်တွေဆောက်ပြီးတော့ရေကိုထိန်းထားကြတာပါ။ Great Green Wall ဖက်ချမ်းမှာနေထိုင်တဲ့ဂါဘာမိုဆာကအခုလိုပြောပါတယ်
။အန်ကန်ဂိုယိုစင်တင်ကိုင်ရစင်းနေ哦gengenino batmo
tipin ni ma sai khin de ga chaw ton chaw kae rui ne la jam mon akwa pho pi lo mie ji de ko chu tin pyin sin tha ja da ba myo pya engineer ni pinya ne mie ya rui ko pyu pyin tha de a chu jesus ko chano ro khan sa ni ya ba bi lu ne ain rui ko ba chain chaw la ni de mie si lo tai sa mu rui ni kwe twa se ba de
a khu lo sai pyo ni ja de myo se rui ga a ta dat paw jwe wa de a twe tri chan rui le chai ja de lo မိုးကောင်ရေရှာလို့တင်းနံတွေမဖြစ်တဲ့အခါအဲ့ဒီမျိုးစေ့တွေနဲ့ပဲတေသခံတွေအသက်ဆက်ကြရပါတယ်အခက်ခဲရကြကစိုက်ပျိုးထားတဲ့အပင်တွေရှိတဲ့ဖက်ကိုသရိစံတွေပြောင်းရွှေ့လာကြတာပါမြို့တော်နေအမေတောင်ပိုင်းကလူသူအယောက်ပေါင်နေတဲ့ဒေသမှာစက်စားကြတဲ့တစ်ကလအုပ်တွေတောင်သူတို့ဒေသကိုစွန့်ခွာပြီးတော့2013ခုနှစ်မှာတစ်ပင်စိုက်ပျိုးရေးလုပ်ငန်းကြောင်းပြန်ပြီးတော့ပေါက်ရောက်လာကြတဲ့ထနောင်မျိုးစိတ်ဝင်အကေရှားရွက်တွေကိုစားဖို့စီမီရီပလဲဝဖက်ကိုပြောင်းရွှေ့လာကြတယ်လို့မြို့တော်ဝန်အာဒမိုကပြောပါတယ်တဘာဝပဝန်းကျင်ဆိုင်ရာကုလသမဂ္ဂအစီအစဉ် UNEP ရဲ့အဆိုအရနိုင်ဂျာတောင်ပိုင်းကတစ်တောမြေ area 3ဘုံသဘုံလောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အခုတော့တစ်တောမြေနေရာကနိုင်ငံအကျယ်ဝန်းရဲ့၁ရာခိုင်နှုန်းကနေ၂ရာခိုင်နှုန်းပဲကျန်မာတော့တယ်။2030ခုနှစ်အရောက်လောက်မှာနိုင်ဂျာနိုင်ငံရဲ့မြေအေက6တန်းလောက်ကိုအစိမ်းရောင်တဲ့မြေအဖြစ်ပြောင်းလဲပစ်ဖို့ရည်ရွယ်ထားပါတယ်။ဒါကတော့နိုင်ဂျာနိုင်ငံမြေအကျယ်ဝန်းရဲ့39ရာခိုင်နှုန်းကျော်ဖြစ်တယ်လို့ Green World Project လုပ်ငန်းညွှန်ကြားရေးမှူးMisharu Abdo ga pyo ba le.
On a fait une première évaluation en 2020 par rapport à ce qui est réel, ce qui
est. ကျွန်တော်တို့ပြင်ဆင်ထားတာနဲ့အကောင့်ထဲပေါ်နိုင်ခဲ့တာတွေကို2020ခုနှစ်မှာပထမဆုံးစမ်းစစ်လေ့လာခဲ့ကြပါတယ်။အောင်မြင်မှုကတော့တိတ်တော့မများသေးပါဘူး။၈ရာခိုင်နှုန်းလောက်ပဲအောင်မြင်သေးတယ်လို့ပြောရမှာပါ
။ဒီလုပ်ငန်းကရေရှည်သွားမယ်လုပ်ငန်းမျိုးဖြစ်တယ်လို့လည်း Abdo ကပြောပါတယ်။ဒီလုပ်ငန်းကရေရှည်သွားမယ်လုပ်ငန်းမျိုးဖြစ်တယ်လို့လည်း Abdo ကပြောပါတယ်။တဲကနာရရေမပေါ်ပေါက်ရေလှုပ်ကင်နေတဲ့အဖွဲကောင်းဆောင်မိုမာဒူရှိုလေကလည်းစီမီရီတစ်ပင်စိုက်ပျိုးရေးလုပ်ငန်းတွေကိုနောက်ထပ်မြေအကပေါင်း160ကျော်မှတိုးချက်လှုပ်ကင်နေပြီလို့ပြောပါရယ်ကမ္ဘာအစီအရေးဆုံးနိုင်ငံတစ်ခုဖြစ်တဲ့နိုင်ဂျာမှာရီမန်ထားသလိုပဲတစ်ပင်စိုက်ပျိုးရေးလုပ်ငန်းကိုအကောင့်ထဲဖွင့်နိုင်ဖို့အမေရိကန်ဒေါ်လာတန်ပေါင်း980လိုအပ်တယ်လို့လည်းပြောပါရယ်ဥရောပတမကကုလသမဂ္ဂစာနာရိတ်ခအစီအစဉ်ကမ္ဘာပါနဲ့အခြားအလူရှင်တွေကဒီလုပ်ငန်းအတွက်ငွေကြေးပေးအပ်ထားပြီးပါပြီ။ Great Green Wall လုပ်ငန်းရဲ့ရည်မှန်းချက်ကတော့တဲကန်နရမြေတွေမပေါ်ပေါက်ရေးရေရရှိရေးတမကနေစွမ်းအင်ထုတ်ယူရေးလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဈေးကွက်ဝင်ဥယျာဉ်စိုက်ပျိုးရေးငါးမွေမျိုးရေးဒေသတွေအလုပ်ကိုင်ဖန်တီးပေးနိုင်ဖို့အတွက်တရိတ်ဆန်မှုမြေလုပ်ငန်းအထိတိုးချဲ့လုပ်ကိုင်မှုအယုံဆိုင်လုပ်ကိုင်နေတာဖြစ်ပါတယ်။တစ်ပင်စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းကိုဒေသခံလူမှုအဖွဲ့အစည်းတွေကလည်းပူးပေါင်းပါဝင်လာကြပြီးတော့မြေအေကာပေါင်း250လောက်မှာတစ်ပင်ပန်းမှန်တွေစိုက်ပျိုးဖို့ရည်ရင်းနေသူဖို့လုပ်ကိုင်နေတယ်လို့တဘာဝပဝန်ကျင်ရေးလုပ်ကိုင်နေတဲ့ Young Volunteers for the Environment အဖွဲ့ဝင်စေတနာဝန်ထမ်း Iksa Gaba ကပြောပါတယ်။ဒါပေမဲ့လည်း Great Green Wall Project မှာပါဝင်လုပ်ကိုင်နေကြတဲ့နိုင်ငံအတော်များများမှာတော့မွတ်စလင်စစ်သွေးကြော်ရဲ့တိုက်ခိုက်မှုတွေရှိနေတဲ့အတွက်လုပ်ငန်းတွေထင်သလောက်အရာမရောက်ဖြစ်နေရပါတယ
်။ See.Par rapport à l'ensemble des pays du Sahel, ça pèse beaucoup. Non seulement.
ဒီလိုမလုံခြုံတဲ့စိတ်ပျိုးကနိုင်ဂျာတနင်္ဂနွေမှာပေါ်ပေါက်နေတာမဟုတ်ပါဘူး။ Sahel ဒေသတစ်ဝိုက်နိုင်ငံအလုံးမှာလည်းဒီတိုင်းပဲခံစားနေရပါတယ်။တစ်ပင်စိုက်ပျိုးရေးအတွက်ကုန်ကျစရိတ်လိုအပ်ရုံနဲ့မကပါဘူး။စိုက်ကွင်းတွေစီသွားပြီးတော့လုပ်ကင်မှုလည်းကြောက်နေကြတာပါ။ဒါကြောင့်လည်းလောလောဆယ်မှာတော့ကျွန်တော်တို့သွားလာနိုင်တဲ့ဒေသတွေကိုပဲလုံအောင်အာရုံစိုက်ထားပါတယ်။ဒီလိုအထောက်အကူလိုနေတဲ့ဒေသအတော်များများလည်းရှိနေသေးတယ်ဆိုပေမဲ့လုံခြုံရေးကြောင့်သွားလို့မရပါဘူး။
မွတ်စလင်အစွန်ရောက်တွေရဲ့ချိန်ချမှုတွေရှိနေတာကြောင့်ဒေသခံတွေကလည်းအပင်စိုက်ပျိုးရေးဆက်လုပ်ဖို့စိုက်ပြီးသားအပင်တွေကိုထိန်းသိမ်းစောင့်ရှောက်ရေးဆက်လုပ်ဖို့ကြောက်ရွံ့နေကြတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်လည်းအပင်စိုက်ပျိုးရေးအောင်အောင်မြင်မြင်လုပ်နိုင်ဖို့ဒီလိုကြောက်စိတ်တွေကိုပျောက်သွားအောင်နိုင်ငံဆောင်ကအရင်ဆုံးဝိုင်းဝန်းလှုပ်ကိုင်နေကြရတယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။
နန်းလောင်ပြောပြပေးကြတာပါရှင်ဒီကနေ့အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝဲမှာထုတ်လွှင့်ပေးသွားမယ့်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာသတင်းမီဒီယာသတင်းတွေကတူတာမြန်မာပြည်ကပေးစာများထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထ ထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာညချမ်းပါရှင် VOE ရဲ့ Radio ရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတနင်္ဂနွေညပိုင်းရဲ့ဒုတိယအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်နဲ့စကြအောင်ပါ။မြန်မာနိုင်ငံမှာဆီယနာတိမ့်ပြီးတဲ့နောက်မှာသတင်းအချက်လက်ရယူပိုင်ခွင့်လုံးဝစိတ်သုံးနေရတဲ့ပတ်သက်ပြီးတော့ကိုပြည်သွေးနိုင်ငံသုံးသက်ဆွေးနွေးထားပြီးမတ်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာမှာတော့သတင်းအချက်လက်ရယူပိုင်ခွင့်နဲ့နိုင်ငံတော်အစိုးရလေးဝက်ချက်ဥပဒေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဘာသာပေးစုကောင်စီလက်ထက်မြန်မာနိုင်ငံတွင်းမှာသတင်းမီဒီယာသမားတွေသတင်းရယူနိုင်ဖို့ပိုခက်ခဲလာသလိုသတင်းသမားတွေအတွက်အန္တရာယ်လည်းပိုများလာတယ်ဆိုတာကတော့အထူးပြောဖို့လူမယ်လို့မထင်ပါဘူးဖေဖော်ဝါရီ1ရက်အစ်တက်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမား120ကျော်ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပါတယ်နောက်ပိုင်းမှာတချို့ကပြန်လွတ်ပြေးခဲ့ပြီမယ်လို့အခုအချိန်ထိသတင်းသမား40ကန်းကိုဖမ်းဆီးအကျဉ်းချထားဆဲပါဒါကိုကြည့်ရင်သတင်းမီဒီယာသမားတွေအတွက်ဘယ်လောက်ခက်ခဲပြီးအန္တရာယ်ကြီးမားတယ်ဆိုတာထင်ရှားလှပါတယ်လောလောဆယ်မြန်မာနိုင်ငံတွင်သတင်းသမားတွေသတင်းဌာနတွေဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတော့စစ်တပ်ကအာဏာမသိမ်းခင်အထိမီဒီယာကောင်စီမှာတာဝန်ယူခဲ့တဲ့ဦးမြင့်ကျော်ကအခုလိုပြောပြပါဗျ
။ခြေရင်းမှာလှုပ်လှုပ်နေတဲ့တရင်နောက်တည်းရဲ့နံပါတ်၁ခက်ခဲရတော့ဘေးကနေကင်းရှင်းရေးပေါ့နော်။တရင်နောက်လောက်ကဖမ်းခံရနိုင်နေဆိုတော့အနေထားကအခုအားလုံးအတွက်ဖြစ်နေတယ်။ဒီလိုအနေထားမှာတရင်နောက်လောက်ဆက်လုပ်မလားစွန့်လွတ်မလားပေါ့။အဲ့ဒါကနံပါတ်၁မေကွန်ဒါဆေးရနာသိမ်းပြီးတဲ့နောက်မတ်လ၄ point လောက်ကမတ်လလောက်ကစပြီးတော့ဒီမေကွန်နေရာတရင်နောက်တိုင်းမိတယ်တချို့လဲဆုံလွှတ်လိုက်ကြတော့ဘောနော်တချို့တော့ဆက်လုတ်တယ်အဲ့လိုဆက်လုတ်တယ်ဆိုရင်တော့ဗမာလုတ်တယ်ဆိုတော့အသိခံလို့မဖြစ်ဘူးကိုမေးရမဲ့တရင်ဆိုးစီကကိုကဘယ်ဌာနမှာလုတ်တယ်ဘယ်တရင်လုတ်တယ်ဆိုတော့တိသွားရင်ဟိုအန္တရာယ်ကြောက်နိုင်တဲ့အတွက်တရင်ဆိုးစီကိုလည်းရွေးချယ်ပြီးမေးရတယ်နောက်တစ်ခုကတော့ကိုယ့်အိမ်မှာကိုနေလို့မရဘူးဘောနော်တခြားမှာပုံချောင်နေရတဲ့သဘောရှိတယ်နောက်တစ်ခုကတော့ဟိုတရင်လုတ်လုတ်နေတဲ့သူတွေတိုင်းလဲလောလောဆယ်မှာလာစားရတာမဟုတ်ဘူးသတင်းဌာနတွေကဝင်ငွေတွေမရှိကြတော့ဘူးတချို့သတင်းဌာနဒီ online သတင်းဌာနတွေကစေတနာဝန်ထမ်းလုပ်နေကြရတဲ့သူတွေလည်းအများကြီးလုပ်တဲ့နေရာမှာလည်းအန္တရာယ်ရှိတယ်လာစားလည်းမြင်အောင်ဆိုရဲအဲ့လိုသတင်းသမားတွေတော်တော်ပို့ပြီးတော့အခက်အခဲကြုံရတဲ့အနေအထားရှိပါတယ
်ဟုတ်ပါတယ်သတင်းသမားအများစုဟာပုံမှန်ဝင်ငွေမရကြတဲ့အပြင်ကြီးမားတဲ့အန္တရာယ်နဲ့လည်းရင်ဆိုင်နေကြရတာပါဒါအပြင်သတင်းဌာနတွေဟာလည်းတရားဝင်ရက်တီဖို့ခက်ခဲလာသလိုဝင်ငွေအရလည်းရက်တီဖို့မလွယ်တဲ့အခြေအနေပါအထူးသဖြင့်လွတ်လပ်ပြီးအမိခိုကင်းတဲ့သတင်းဌာနတွေနဲ့သတင်းသမားတွေဟာအခြေအနေမှန်သတင်းအမှန်တွေတင်ပြနိုင်ဖို့အတွက်မြေအောက်တစ်ပိုင်းပုံစံနဲ့ရက်တီလှုပ်ရှားနေကြရတာပါနှီးပညာအကူအညီနဲ့ Citizen Journalist CJ လို့ခေါ်တဲ့နိုင်ငံသားသတင်းတောက်တွေကြောင့်သာပြည်သူလူထုထံကိုသတင်းတွေအဆက်မပြတ်ပေးပို့နေနိုင်ကြတာပါ
ဒီနေရာမှာအလင်းသင့်လို့သတင်းရယူပိုင်ခွင့် Right to Access to Information အကြောင်းကိုအနည်းငယ်တင်ပြလိုပါတယ် Right to Information RTI လို့လည်းသုံးလို့ရှိပါတယ်ရေဘူဟာအပြင်သတင်းအချက်လက်ရပိုင်ခွင့်ဆိုတာအစိုးရအဖွဲ့အစည်းဌာနဆိုင်ရာတွေကထိန်းသိမ်းထားတဲ့အချက်လက်များဥပဒေအရချွင်းချက်ဖြင့်သတ်မှတ်ထားတဲ့သတင်းအချက်လက်တွေမဟုတ်ဘူးဆိုရင်အများပြည်သူကတောင်းယူပိုင်ခွင့်သိရှိပိုင်ခွင့်ကိုဆိုလိုခြင်းဖြစ်ပါတယ်နိုင်ငံတကာမှာတော့သတင်းအချက်လက်ရယူပိုင်ခွင့်ကိုအခြေခံလူ့ခွင့်ရတရားဖြစ်လေအတိမတ်ပြုထားကြပါတယ်အထူးသဖြင့်ဒီမိုကရေစီနိုင်ငံတွေမှာတော့သတင်းအချက်လက်ရယူပိုင်ခွင့်ကိုတီးကြားဥပဒေပြဋ္ဌာန်းပြီးတော့လကောင်းအခြေခံဥပဒေမှာထည့်သွင်းပြဋ္ဌာန်းပြီးတော့တော့လကောင်းအာမခံချက်ပေးထားလို့ရှိပါတယ်သတင်းရယူပိုင်ခွင့်ဥပဒေကိုလွန်ခဲ့တဲ့နှစ်ပေါင်း250ကတည်းကဆွီဒင်နိုင်ငံမှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အခုလက်ရှိအချိန်မှာကမ္ဘာပေါ်ရှိနိုင်ငံပေါင်း130ကျော်မှာသတင်းရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားကြပြီဖြစ်ကြောင်းလည်းသိရပါတယ်
။သတင်းရယူပိုင်ခွင့်ဟာအရေးကြီးသလား။သတင်းအထက်လက်ရယူပိုင်ခွင့်ဥပဒေကိုဘာလို့ပြဋ္ဌာန်းဖို့လိုအပ်တာလဲဆိုတော့ RTI ဥပဒေပြဋ္ဌာန်းနိုင်ရင်ပွင့်လင်းမြင်သာမှုပုံမှုရှိလာပြီးအာဂရိလိုက်စားမှုတွေကိုထိရောက်စွာရှော့ချနိုင်တယ်လို့ပြည်သူတွေအနေနဲ့သတင်းအချက်အလက်တွေသိရှိလာတာကြောင့်အစိုးရရဲ့ဆုံးဖြတ်ချက်တွေမူဝါဒရေးရာတွေမှာပုံမှုပူပေါင်းပါဝင်လာနိုင်ပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေလည်းလျော့နယ်လာနိုင်ပြီးတော့အစိုးရတွေအနေနဲ့လည်းတာဝန်ယူမှုတာဝန်ခံမှုတွေပုံမှုကောင်းမွန်လာနိုင်စေပါတယ်။ဒါပေမဲ့အဲ့ဒီလိုအကျိုးကျေးဇူးတွေဖြစ်ထွန်းနိုင်တဲ့ RTI ဥပဒေမြန်မာနိုင်ငံမှာတော့ပြဋ္ဌာန်းနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ NLD အစိုးရလက်ထက်မှာ RTI ဥပဒေပေါ်ပေါက်ဖို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်ကြားရေးဝန်ကြီးဌာနဦးဆောင်ကြိုးပမ်းခဲ့တာရှိပါတယ်။ဒါပေမဲ့မူကြမ်းအဆင့်သာရှိခဲ့ပြီးဥပဒေတရက်ပြဋ္ဌာန်းနိုင်တဲ့အဆင့်ထိတော့မရောက်ရှိခဲ့ပါဘူး။မြန်မာနိုင်ငံမှာ RTI ဥပဒေမရှိသေးတဲ့အပြင်အလွန်ပြင်းထန်တင်းကျပ်တဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေကိုကျင့်သုံးနေတာတွေ့ရပါတယ်။1923ခုနှစ်အိန္ဒိယအဥပဒေအမှတ်19လို့လည်းခေါ်ပါတယ်။1923ခုနှစ်ဧပြီလ2ရက်နေ့ကပြဋ္ဌာန်းခဲ့တယ်လို့သိရပါတယ်။လွန်ခဲ့တဲ့68နှစ်ကဗြိတိသျှကိုလိုနီဘဝကပြဋ္ဌာန်းခဲ့တဲ့ဥပဒေပါ။မြန်မာနိုင်ငံမှာအစိုးရလျှို့ဝှက်ချက်ဥပဒေလို့ပြဋ္ဌာန်းထားတဲ့1923ခုနှစ်အိန္ဒိယအဥပဒေအမှတ်19ကိုစတင်ပြဋ္ဌာန်းခဲ့တဲ့ဥပဒေရဲ့မူလရည်ရွယ်ချက်ဟာတရှိုးတွေအတွက်ရည်ရွယ်ပြဋ္ဌာန်းခဲ့တာလို့ဆိုပါတယ
်။အဲဒီလိုရည်ရွယ်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုမြန်မာနိုင်ငံမှာတော့သတင်းသမားတွေကိုတရားစွဲဆိုအပြစ်ပေးတဲ့အခါမှာသုံးစွဲတယ်လို့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေကိုလည်းပြစ်မှတ်ထားသုံးစွဲနေတာမျိုးတွေ့ရပါတယ်။2019ခုနှစ်ကစစ်တပ်ကကျူးလွန်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ရွာလူသားမှုဖြစ်စဉ်ကိုဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရလျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲဒီလိုပါပဲအခုလောလောဆယ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနယ်တို့ကိုလည်းမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုလိုထားပါတယ်။ဒီလို1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ခင့်မမီတော့တဲ့ပြင်းထန်တင်းကျပ်လွန်တဲ့ဥပဒေကိုပြင်ဆင်ဖို့လိုအပ်လို့နေပါပြီ။နိုင်ငံတကာမှာတော့လျှို့ဝှက်ချက်ဥပဒေတွေဟာ Freedom of Expression လို့ခေါ်တဲ့လူ့လက်စွာထုတ်ပေါ်ပြောဆို권နဲ့သတင်းအချက်အလက်ရယူပိုင်권ဥပဒေ RTI ဥပဒေတွေကြောင့်အမျိုးသားလူ့ကျုံရေးဥပဒေတွေရှိပေမဲ့လို့ပြင်းထန်တင်းကျပ်လွန်တဲ့အနေအထားမှာမရှိကြပါဘူး။အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမှာတော့သတင်းရယူပိုင်권သတင်းအချက်အလက်သိပိုင်권တွေကိုအလေးထားကြပြီးမဲ့အာဏာရှင်အုပ်စိုးတဲ့နိုင်ငံတွေအထူးသဖြင့်စစ်တပ်ကအုပ်ချုပ်တဲ့နိုင်ငံတွေမှာတော့အဲ့ဒီလိုအခွင့်အရေးတွေမရရှိနိုင်ကြပါဘူး။ဒါကြောင့် Right of Access to Information နဲ့အစိုးရရဲ့လျှို့ဝှက်ချက်ဥပဒေတနည်းအားဖြင့်အမျိုးသားလုံခြုံရေးဥပဒေတို့ကြားအားပြိုင်မှုအငင်းပွားမှုတွေကတော့ဆက်ရှိနေဦးမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းထားတဲ့အခုလိုအခြေအနေမျိုးမှာတော့သတင်းရယူပိုင်권သတင်းအချက်အလက်သိပိုင်권တွေလိုအခွင့်အရေးတွေရဖို့ကတော့ဘယ်လိုမှမမျှော်လင့်နိုင်ကြောင်းပါခင်ဗျာ
။ဒီနိုင်စီစဉ်တင်ဆက်တဲ့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်အပြီးအခုဆက်ပြီးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။မအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။မင်္ဂလာပါရှင်။ဘေးအနေနဲ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်။အခုအရင်ဦးဆုံး Messenger ကရေးလာတဲ့သောရရှိတစ်ယောက်ရဲ့စာတို့လေးနဲ့စာချင်ပါလိမ့်။ထင်လဲအောင်ဆိုတဲ့သောရရှိကတော့ email သတင်းလွှာပို့ပေးပါလို့ပထမတောင်းလာပြီးတော့နောက်တော့မှ VOA app ကို download လုပ်ပြီးတော့သတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့ email သတင်းလာမပို့ရင်လည်းရပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါဒီသောရရှင်ကကျမတို့ VOA app နဲ့အဆင်ပြေတယ်လို့ရေးလာလို့တလက်စာနဲ့ပြောချင်တာတခြားသောရရှင်နေအနေနဲ့လည်း VOA app ကိုတယ်လီဖုန်းထဲမှာမရှိရင် download လုပ်ပြီးတော့နားဆင်ကြည့်ပါလို့ပြောချင်ပါတယ်
အိမ်မှာအတန်နာထောင်ရတာကိုရုပ်ကောပို့ပြီးတော့နားဆင်လို့လည်းကောင်းတယ်လို့မျိုးသတင်းတွေကိုလည်းဖတ်လို့ရသတင်းတော်တော်များများကိုလည်းတနေရာထဲမှာစုစုစည်းဖြစ်အောင်တင်ပေးထားတဲ့အတွက်ကြောင့်မလို့လွယ်လွယ်ကူကူနဲ့ချိရှုလို့ရပါတယ်ရှင်ဒါကြောင့်မို့ကျမတို့ view မြန်မာပိုင်းရဲ့ app ကိုစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်ပြည်ကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သရရှင်ရဲ့စာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်။ဝင်းဝင်းဆိုတဲ့သရရှင်ရေးလာတဲ့စာကိုပထမဦးဆုံးပြောပြကြပါတယ်ရှင်။မြန်မာနိုင်ငံတနိုင်ငံလုံးဒုက္ခရောက်နေပါပြီ။ဆိုပြီးနိုင်ငံတကာကိုဥတီပြီးရေးလာတာဖြစ်ပါတယ်
။တနိုင်ငံလုံးသူရနဲ့ရောက်မှအကူအညီမှာလားဗျာ။မေအောင်လည်းဆေးအဆူကတော့ပြည်သူတွေကိုမညာမတာညှင်းဆဲတာအလုံးသိပါမိုးဝင်မြို့နယ်ကစံပြချေးရွာဆိုတာဟိုလုံးကစစ်တပ်အထိနာခဲ့တဲ့နေရာသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလုတော့တာပါပဲအခုလဲဒုက္ခပေါင်းစုံတနင်္ဂနွေလုံးကိုပေးနေပါပြီကုညီဖေးမကြပါနိုင်ငံတကာကမကူညီလူမျိုးတွေဘဝပဲရောက်တော့မှမို့အလုံးကူညီနိုင်ပါစေလို့ဆုတောင်းပေးပါတယ်ဒီလိုဖွဲ့သားအလုံးချမ်းသာကြပါစေ
မြန်မာနိုင်ငံမှာရိုးသားတဲ့ပြည်သူတွေကြံရှိစောင့်စားနေရစွာကမ္ဘာခေါင်းဆောင်တွေကိုပြောပြပါတယ်ဒီတော်ရရှင်ရေးလာပါတယ်ဒီစာကသူနိုဗင်မာလ9ရက်နေ့မှာရေးသွားတဲ့စာပါနောက်တည့်ရဲ့နိုဗင်မာလ10ရက်နေ့မှာတော့စာရိုးလေးတစ်စောင်ထပ်ပြီးရေးလာပြန်ပါတယ်သူကပြင်းနေရပြန်ပါပြီဗျာအပိုလို့တော့မထင်ပါနဲ့အမိုးတို့အပါတို့ကအသက်80ကျော်ပါပြီဖြူရီအဖွဲသားတွေအားလုံးဘေးကင်းပါစေတဲ့ဟုတ်ကဲ့ဝင်းဝင်းဆိုတဲ့တော်ရရှင်ကိုပါကိုဘေးကင်းအောင်တေချာကြီးဆိုင်ပါလို့ပြန်ပြောမှားခြင်းပါတယ်။ကျမတို့ဒီကအဖွဲသားတွေကအဝေးမှာမလို့လက်ရှိမြေပြင်မှာဒုက္ခကြုံနေရတဲ့သူတွေအတွက်အထူးပဲစိတ်ပူပန်မိပါတယ်။မြန်မာဆိုတဲ့သရရှင်ကတော့မြန်မာနိုင်ငံကြီးတော်တော်လေးကိုကြင်မွားပြက်စီးနေပါပြီဆိုတော့ရေးလာပါတယ်
။မင်္ဂလာပါ view ရေမြန်မာနိုင်ငံဟာအခုဆိုအတော်လေးကိုကြင်မွားပြက်စီးနေပါပြီ။ဒါတောင်မှမကောင်းဆိုးဝါးစက္ကစတွေကသတင်းအမှားတွေလွှင့်ပြည်သူတွေကိုနှိပ်စက်တက်ဖြက်လူနေအိမ်တွေမိရှုရှိသမျှပစ္စည်းတွေအကုန်ယူရာဇဝဲမှုတွေကိုရည်ရွယ်ချက်ရှိရှိနဲ့ကိုလုပ်နေတာပါဒါတွေကိုကမ္ဘာကုလသမဂ္ဂကထိထိရရအမြန်ဆုံးအရေးယူပေးဖို့အချိန်ကြော်နေပါပြီမြန်မာနိုင်ငံကိုကမ္ဘာကြီးကအမြန်ဆုံးကယ်တင်ကြပါလို့တောင်းဆိုချင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများမင်းဆိုးမင်းယုတ်လက်အောက်ကအမြန်ဆုံးလွတ်မြောက်ကြပါစေအန်ရဲ့အပေါင်းအမြန်ဆုံးလွတ်ကင်းကြပါစေဗျာ VOA ဝိုင်းတော်သားများအသက်ရာကျော်ရှည်ပြီးကျန်းမာချမ်းသာကြပါစေကျေးဇူးပါမင်္ဂလာရှိသောနေ့လေးတစ်နေ့ဖြစ်ပါစေ
။မြမဆိုတဲ့သောရရှင်မှာသူကတစ်ချိန်တည်းမှာပဲဝိုင်းတော်သူဝိုင်းတော်သားတွေအတွက်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါလေတဲ့။ဟုတ်ကဲ့အားလုံးအတွက်မင်္ဂလာရှိတဲ့နေ့လေးတွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ပဲဆုတောင်းမိပါတယ်။မင်္ဂလာပါ VOA ကျွန်တော်နာမည်ဂျင်မီလဲမဲပါ။ဇာတိကကချင်ပြည်နယ်ပူတာအိုကပါ။လက်ရှိ Fourth Ward Texas ပြည်နယ်မှာနေပါတယ်ဆိုတော့American ပြည်အောင်စုမှာနေထိုင်နေတဲ့သောရရှင်တယောက်မြန်မာနိုင်ငံကပြည်ပခန့်နဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်လည်းဘင်မာပဲနေနေဘင်မာပဲရောက်နေပါစေကျွန်တော်လည်းမြန်မာပြည်သားတယောက်မို့မြန်မာပြည်မှာနေတူတူဝဖြစ်ပြနေတဲ့ဟာတွေမြင်နေကြားနေရတော့နိုင်ငံရေးနားမလည်ပင်မဲ့လဲရှာရှည်မိပြန်ပြီတခြားတော့မဟုတ်ပါဘူးဒီစစ်တပ်အစိုးရတက်လာမှပဲထမင်းတနက် short စားခိုင်းတဲ့လူနဲ့ C short စားခိုင်းတဲ့လူနဲ့နိုင်ငံတကာကလူတွေကြားရင်ရှက်စရာပဲကျေးဇူးပြုပြီးနောက်တစ်ခါစားပါ short စားပါလို့မကြားပြရစေနဲ့လို့တောင်းပန်ပေးပါ VOA ရေမိဖို့ကြောင့်ကိစ္စလောက်တော့အိမ်ကအမျိုးသမီးလဲပြည်လဲအောင်စီမံခန့်ခွက်တတ်ပါတယ်လို့နောက်တစ်ခုကလက်ရှိနိုင်ငံတော်တာဝန်ကိုယူပြီးအုပ်ချုပ်နေတဲ့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုပြောပြပါသူကလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုကိုဘယ်နိုင်ငံကမှတာဝန်ယူမဖြေရှင်းပေးဘူးဆိုပြီးပြစ်တင်နေတာကြတော့ကိုနားတော့ကိုမယုံနိုင်အောင်ဖြစ်သွားတယ်အရှက်မရှိကိုပြည်သူကိုအကြမ်းဖက်နေတာတွေမရက်ဖဲနဲ့နိုင်ငံတကာကိုပြစ်တင်နေတာအမှုသမားတယောက်ကိုအိမ်တောင်ကိုနိုင်အောင်မစီမံနိုင်ပဲဘေးပတ်ဝန်းကျင်အိမ်ကိုလိုက်တောင်းချနေတယ်လို့ဖြစ်နေတယ်လို့ဖြစ်နိုင်ရင်နှိစရာစေးုံစေးကန်းတွေမှာကိုပုံမှန်ရောဟုတ်ရလားလို့တေးကြအောင်ဆရာဝန်လေးပြတ်ကြည့်ပါလားလို့အကြံပေးလိုက်တယ်လို့
ကချင်ပူတာကိုအခုလောလောဆယ်အမေရိကန်ပြည်အစုကသောရရှင်ကိုဂျင်မီလဲမဲသူ့ရဲ့ထင်မြင်ယူဆချက်ရင်ဖွင့်စာရေးလာတာဖြစ်ပါတယ
်
တော့နေနေမှာနေတဲ့သရရှင်တွေရေးလာကြတာမှဒီထက်ကသရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်။ Soul to Khan ဆိုတဲ့သရရှင်ကတော့တောင်သူတွေလဲတဲ့တော်ထဲမှာ၊ကိုင်းထဲမှာမရှိတော့ပါတဲ့။ဒုက္ခတွေများလွန်နေတဲ့အတွက်ကြောင့်မလို့နိုင်ငံရချားထွက်ပြီးတော့အလုပ်လုပ်ကုန်ကြရပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာ။ကျမ်းမာကြပါစီ။တောင်သူတွေရဲ့လေတဲ့ရတဲ့ကိုင်းတဲ့ကွင်းတဲ့မှာလည်းလူတွေမရှိတော့ပါဘူးအကုန်လုံးနိုင်ငံခြားရောက်ကုန်ပါပြီတောင်သူတိုင်းလည်းကျွေးမရှိသူမရှိတော့ပါဘူးတချို့လည်းရှိတဲ့ယာမြေတွေစွန့်ပြီးလက်လုံလက်စားဘဝကိုရောက်ကုန်ကြပါပြီဟိုတုန်းကမိသားစုတစုမှာယောက်ျားလေးတစ်ယောက်လေ9ဧကားလောက်ရှိရင်တမိသားစုလုံးစားဝတ်နေရေးပညာရေးကျန်းမာရေးအဆအဆစိတ်မပူရပါဘူးအခုကတော့လှုပ်လီမြုပ်လီပါပဲတောင်သူတွေစပားပေါ်ချိန်ဆိုဘယ်သူမှကြမ်းခင်းစေးထက်ပိုးမရပါဘူးဘယ်ချိန်ဘယ်စေးဖြစ်ဖြစ်ပါတောင်သူတွေလက်ထက်မရှိတော့ပါဘူးတောင်သူတွေကပြန်ဝယ်၃ချိန်ဆိုနှစ်ဆနီးပါးနှစ်ဆဖြစ်သွားပါတယ်တောင်သူတွေကလည်းပေါ်ချိန်တစ်ခုပဲငွေမြင်ရတာမို့ဈေးကောင်းလည်းမဆောင်နိုင်တော့ပါဘူးလူကိုအသက်ရှည်စေတဲ့ဓမင်းတုပ်လုပ်တဲ့တောင်သူတွေမငတ်နေပေမဲ့ဆက်လက်ဆက်ယုံအရက်ချက်ဆက်ယုံတွေကချမ်းသာသွားပါတယ်တောင်သူတွေကခစ်မကောင်းလေတောင်သူတွေပဲနစ်နာပါတယ်ခစ်ကောင်းလေသူတို့မစံစားရပါဘူးရွာတွေမှာအလှလည်းမရှိသလောက်ပါပဲအလှတွေမှာလည်းလူတွေမစီကားတော့ပါဘူးအကုန်ပြိပမှာပါပါဇက်ကသာတောင်သူတွေဟာကျေးဇူးရှင်တွေပါလို့ပြောနေပေမဲ့တကယ်တမ်းကျတော့ချနှင်းခံရတဲ့ဘဝတွေပါကြောပူသလောက်ဘိုင်းမပူရတဲ့ဘဝတွေပါခံစားချက်တွေရင်းနေရင်ဝိုင်းတော်သားတွေပါစိတ်ညစ်နေရပါဦးမယ်
အကတော့ Soul to Khan ဆိုတဲ့သောရရှင်သူတို့နယ်မှာကြုံတွေ့နေရတဲ့အခြေအနေကို VOE ကတဆင့်အားလုံးသိအောင်လို့ရင်ဖွင့်လာတာဖြစ်ပါလိမ့်ရှင်။ Tomorrow VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရဲ့ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ app number က VOA Bamise ဖြစ်ပါတယ်။ internet ဆာမျက်နှာလိပ်စာကတော့ bamise.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မေတ္တနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးအခုတော့သတင်းတွေကတူတာအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးခြင်းပါတယ်။သတင်းတွေထဲမှာပါတဲ့နိုင်ငံတကာသတင်းတွေကိုကြည့်ရှုတဲ့အခါမှာသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညဉ့်ညူလွင်အစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
စင်နိုဝင်ဘာလ25ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်ကုလသမဂ္ဂကတမတ်ခဲ့ပါတယ်။ဒ
ဒီလိုကမ္ဘာလုံးဆိုင်ရာနေတနေ့အနေနဲ့အမျိုးသမီးတွေအတွက်ဘာကြောင့်အလေးထားသတ်မှတ်ပေးခဲ့ရလဲဆိုတာကတော့လူ့အခွင့်အရေးချိုးဖောက်ခံရမှုအချက်လက်တွေကိုကြည့်တဲ့အခါထိတ်လန့်စရာကောင်းလောက်အောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကအများဆုံးပါဝင်နေတာကိုတွေ့ရတာကအဓိကအကြောင်းချက်တစ်ခုပဲဖြစ်ပါတယ်ဒီကမ္ဘာလုံးအတိုင်းအတာနဲ့အမျိုးသမီး၃ယောက်မှ၂ယောက်ဟာကိုယ်နဲ့အတူနေအမျိုးသားရဲ့အကြမ်းဖက်မှုအတူနေအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုစတဲ့တစ်ခုမဟုတ်တစ်ခုဒါမှမဟုတ်နှစ်ခုစလုံးကိုသူတို့ရဲ့ဘဝတည်တံမှာကြုံတွေ့ကြရတယ်လို့လေ့လာမှုတွေကဆိုပါတယ်။ဒါကြောင့်ကမ္ဘာအမျိုးသမီးဥယျာဉ်ရဲ့ခန့်မှန်းခြေ836တန်းဟာအမျိုးသားတွေရဲ့အကြမ်းဖက်မှုတွေကိုကြုံတွေ့နေကြရတာဖြစ်ပါတယ်။ဒီလိုအကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာဆော်ကားမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့စိတ်ကြဝေဒနာခံစားရတာပူဝင်သောကကြောင်းကြမှုတွေဖြစ်လာတာမျှော်လင့်မထားတဲ့ကိုယ်ဝန်ဆောင်မှုတွေရှိလာတာလိင်ဆက်ဆက်မှုကတဆင့်ကူးဆက်ရောဂါတွေရလာတာတွေကိုလည်းကြုံတွေ့လာကြပါတယ်။အမျိုးသမီးတွေပေါ်အကြမ်းဖက်ကျူးလွန်မှုတွေထဲမှာခင်မုန်းဖြစ်သူဒါမှမဟုတ်အတူနဲ့အမျိုးသားရဲ့အကြမ်းဖက်မှုတွေကအများဆုံးဖြစ်ပါတယ်။အသက်15နှစ်အထက်အမျိုးသမီးတွေရဲ့၄ပုံ၃ပုံကျော်ဟာဒီအကြမ်းဖက်မှုတွေကိုရင်ဆိုင်နေကြရတယ်လို့အချက်လက်တွေကဖော်ပြထားပါတယ်။ COVID-19 ကပ်ရောဂါကြီးကြာရောက်တဲ့ကာလတွေမှာအမျိုးသမီးတွေရဲ့အိမ်တွင်းအကြမ်းဖက်ခံရမှုတွေကပိုများလာတာကိုတွေ့ကြရတယ်လို့လည်းဆိုပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုမီးမျိုးစုံနဲ့စိတ်ပိုင်းဆိုင်ရာညုတ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုအဓိကအကြောင်းတွေထဲမှာအတူနေအမျိုးသားတွေရဲ့အကြမ်းဖက်မှုတွေအပြင်လူကုန်ကူးမှုတွေအတင်းအဓမ္မလက်ထပ်ခိုင်းတာတွေအသက်မပြည့်ပဲအိမ်အောင်ပြုတ်ခိုင်းတာတွေလမ်းတွေပေါ်မှာနဲ့အွန်လိုင်းပေါ်မှာလိင်ပိုင်းဆိုင်ရာဆော်ကားမှုပြုတာတွေလည်းပါဝင်ပါတယ်အမျိုးသမီးတွေရဲ့ဘဝတွေအတွက်အဆိုးအဝါဆုံးနေထိုင်နေကြရတဲ့နိုင်ငံကဆီးရီးယားနိုင်ငံဖြစ်တယ်လို့သုတေသနလေ့လာမှုတွေကဖော်ပြပါတယ်အဲ့ဒီနိုင်ငံကအမျိုးသမီးတွေဟာလိင်ပိုင်းဆိုင်ရာခွဲခြားမှုအများဆုံးနဲ့လိင်ပိုင်းဆိုင်ရာအာဓမ္မပြုကျင့်ခံရမှုအများဆုံးခံနေရကြတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကတော့ဒုတိယနေရာမှာရှိပြီးအာဖဂန်အမျိုးသမီးငယ်၃ပုံ၃ပုံဟာအသက်၁၈နှစ်မပြည့်မီအိမ်အောင်ပြုကျရပါတယ်။အမျိုးသမီးတွေဟာနိုင်ငံသားဆိုင်ရာအခွင့်အရေးတွေကိုလည်းပိတ်ပင်ခံနေကြရပါတယ်။ဒီမေနိုင်ငံကအမျိုးသမီးတွေကတော့အာရမပြုချင်ခံရတာတွေအပါအဝင်တခြားလိင်ပိုင်းဆိုင်ရာစော်ကားမှုတွေခံရပြီးအမွေဆက်ခံမှုအိမ်အောင်ကွာရှင်းမှုတွေမှာလည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးလုံးဝမရရှိကြပါဘူး။ပါကစ္စတန်နိုင်ငံကလည်းအမျိုးသမီးနဲ့ကမင်းကလေးငယ်တွေအရွယ်မတိုင်မီအာရမလက်ထပ်ထိန်းများခံရတာမရင်းကျင်တပ်ပြတ်ခံရတာတွေအများဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံတွင်းမှာနေထိုင်နေကြတဲ့အမျိုးသမီးနဲ့မင်းကလေးငယ်တွေအတွက်အဆိုးအဝါဆုံးအကြမ်းဖက်တဲ့နိုင်ငံတွေရှိသလိုအမျိုးသမီးတွေတူရဲခီးသွွာလာရမှာအနေနဲ့အများဆုံးနိုင်ငံတွေကိုလည်းသူတေသနာပြုထားတာမှာတောင်အာဖရိကနိုင်ငံဟာအမျိုးသမီးခီးသွွာတွေအတွက်အနေနဲ့အများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။တခြားအနေနဲ့များတဲ့နိုင်ငံတွေကတော့ဘရာဇီးရုရှားမက္ဆီကိုအီရန်ဒိုမီနီကန်ရီပပ်ဘလစ်အီဂျစ်မော်ရိုကိုအိန္ဒိယနဲ့ထိုင်းနိုင်ငံတွေဖြစ်ကြပါတယ်။အမျိုးသမီးတွေဟာအတူပေါင်းခင်းဆက်ဆံနေတဲ့အမျိုးသားတွေဒါမှမဟုတ်အတူပေါင်းခင်းဆက်ဆံနေခဲ့ဘူးသူအမျိုးသားတွေရဲ့တပ်ဖြတ်မှုတွေကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့နေ့စဉ်တရားကြောသိဆုံးနေရတယ်လို့လည်းကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအချက်လက်တွေမှာဖော်ပြထားပါတယ်ရှင်
။မညညလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ပြီးအခုထူးခြားဆန်းပြသတင်းများအစီအစဉ်ကိုတော့ကိုငင်းချန်နဲ့မခင်ပြူထွေးတို့အစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ရက်ဆူဘာမြပြည်တော်စုဒူဘိုင်းမြို့မှာလေဂိုတုံးတွေနဲ့တိစောက်ထားတဲ့ Toyota Land Cruiser ယဉ်စင်းကိုခင်းကျင်းပြသခဲ့ပါတယ်။လေဂိုတုံး၄သိန်း၄သောင်းနဲ့ဆောက်လုပ်ထားတာဖြစ်ပြီးတော့နောက်ဆုံးပေါ် Toyota Land Cruiser ကားနဲ့ပုံစံတူတိစောက်ထားတာပါ။ဒီကားပုံတူရဖို့လူ၁၀ယောက်ပါတဲ့အဖွဲ့ကနိုင်ပေါင်း2,900ကျော်အသုံးပြုပြီးတိစောက်ခဲ့ရပါတယ်။မူရင်း Toyota ကားကတော့ကီလို2,050လေးပြီး COVID ကရောဂါကာလမှာစိတ်လက်ပေါ်ပါစွာနဲ့မောင်းနေနိုင်ဖို့ရည်ရွယ်တယ်လို့Toyota ကားအယောင်ပြကန်ဒါရိုက်တာတူကပြောပါရယ်ဒီလေကိုကားပုံတူကိုတနိုင်ငံလုံးကိုလှည့်လည်ပြသမှာဖြစ်တယ်လို့လည်းသူကပြောပါရယ်ဒီကားပုံတူဟာ RS ဆော်ဘားများပြည်တော်စုမှတိစောက်ခဲ့တဲ့လေကိုအယုတ်တွေထဲမှာတော့အကြီးဆုံးပုံတူအယုတ်ဖြစ်ပါရယ်ရှင
်လန်ဒန်မြို့နောက်တောင်ဘက်မှာရှိတဲ့တော်ဝင်ရုခဗေဒဥယျာဉ် Q မှာခရစ်စမတ်ပွဲတော်အတွက်ရောင်စုံမီးအလှတွေကိုထွန်းညှိထားပါရယ်ဒီနှစ်မှာတော့6နှစ်မြောက်အဖြစ်ခရစ်စမတ်ပွဲတော်အတွက်စီစဉ်ထားတာဖြစ်ပြီးတော့မီးပြကန်းအဟောင်းတွေအပြင်အစ်စ်တွေကိုလည်းထပ်တိုးစီရင်ထားတာပါမီးလုံးပေါင်းတန်းကျော်ကိုအသုံးပြုထားတယ်လို့ Q ဥယျာဉ်ကကြေညာချက်ထုတ်ပြန်ထားပြီးတော့
ဒီနှစ်မှာတော့ပိုများနိုင်တယ်လို့ပွဲစီစဉ်ရေးအကြီးအကဲကပြောပါတယ်။လူကြိုက်များတဲ့ပြကန်းတွေဖြစ်တဲ့မီတာ30လောက်မြင့်တဲ့ခရစ်စမတ်ကက်သီဒရယ်ဘုရားကျောင်းပုံစံနဲ့မီလုံးကြီး150လောက်တုံးထားတဲ့မီတောက်ဥယျာဉ်တွေအပြင်15မီတာကျယ်ဝန်းတဲ့မီလုံးကြီးတွေကိုရေကန်တစ်ဖက်ကမ်းမှာပြသထားပါတယ်။ဥတ္တရအလင်းလို့ခေါ်တဲ့ကမ္ဘာမြောက်ဖက်ချမ်းကအလင်းရောင်တွေကိုတုပြီးတော့အရိုရာဘော်ရယ်လီအလင်းရောင်ပုံစံပြကန်းလည်းရှိပါတယ်။အခုလိုပြကန်း14ကန်းကို 1.5 ကီလိုမီတာရှည်တဲ့လမ်းတစ်လျှောက်မှာပြသထားတာပါ။မီးရောင်စုံပြသတဲ့ပြပွဲ3ခုလည်းပါဝင်ပြီးတော့လူပေါင်း100ကျော်ရဲ့လုံအားနဲ့ဖန်တီးထားတာပါ။ဒီကူးဥယျာဉ်ကခရစ်စမတ်မီးထွန်းပွဲကိုတော့ဇန်နဝါရီလ9ရက်နေ့အထိပြသထားမှာပါခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Warner Brothers ရုပ်ရှင်ကုမ္ပဏီက Harry Potter ရုပ်ရှင်ဇာတ်လမ်းတွေစတင်ပြသတဲ့20ပြည့်အခမ်းအနားကိုကိမ့်မုန်ကြီးတလုံးပြုလုပ်ပြီးဆင်နွှဲခဲ့ပါတယ်။ဇာတ်လမ်းတွေကအထင်ကရမော်ချောင်းတော်ကြီး Hogwarts ရဲ့ရဲတိုက်ကြီးပုံစံကိမ့်မုန်ကြီးကိုဖန်တီးခဲ့တာပါ။ဒီကိမ့်မုန်ကိုဖန်တီးဖို့အတွက်သတင်း6ပတ်ကြာအချိန်ယူခဲ့ရပြီးတော့ကိမ့်မုန်ကြီးဟာအမြင့်9ပေနီးပါးရှိပြီးအကျယ်6ပေခွဲကျော်တယ်လို့အလေးချိန်ကတော့22ပေါင်နီးပါးရှိပါတယ်။ဒီကိမ့်မုန်ကိုတက်တက်လို့သမားတွေလည်းစားလို့ရအောင်ဖန်တီးပေးထားပြီးမီးလုံးပေါင်းအလုံး30နဲ့အလှဆင်ထားတယ်လို့သတင်းထုတ်ပြန်ထားပါရယ်။ဒီကိမ့်မုန်ကြီးကိုတော့ Warner Brothers ရုပ်ရှင်ကုမ္ပဏီစတူဒီယိုကိုတွားရောက်လဲပတ်မဲ့ခီးစဉ်ရဲ့အဝင်ဝမှာပြသထားပါရယ်။အဲဒီနောက်စီးရတဲ့သူတွေကိုအစားအသောက်တွေလှူဒန်းပေးနေတဲ့ Pride အဖွဲ့တစ်ခုကိုဒီကိမ့်မုန်ကြီးကိုလှူဒန်းခဲ့ပါရယ်ရှင
်။ပီရူးနိုင်ငံရဲ့မြို့တော်လီမာကအိမ်တွေလမ်းတွေကိုဆေးရောင်စုံတွေထည့်သနေပါရယ်။တောင်ဆောင်တွေပေါ်မှာဆောက်လုပ်ထားတဲ့အိမ်တွေကိုတက်တန့်ရောင်လို့အယောင်ဆုံးခြေတနေတာကြောင့်အဝေးကနေကြည့်ရင်နိုင်ငံစည်းရေးပကြီးကားကြီးတစ်ချက်လို့မြင်ရမှာပါကိုဗစ်ရောဂါဒဏ်အပြင်းထန်ခံစားခဲ့ရတဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝတွေကိုတိုးတက်ကောင်းမွန်လာအောင်မြင့်တင်ပေးချင်တာရောကမ္ဘာလက်ခရီးသွားတွေကိုဆွဲဆောင်ဖို့အတွက်ပါရည်ရွယ်ပြီးတော့နိုင်ငံစည်းရေးပကြီးဆရာနှစ်ယောက်ဖြစ်တဲ့ကာလာမေဂင်နဲ့ဒန်နီယယ်မရစ်တို့ဦးဆောင်ပြီးဆေးချေနေတာ9လလောက်ရှိနေပါပြီဒီတောင်ဆောင်ဒေသရက်ွက်တွေဟာအန်ဒီရများပြီးမလုံခြုံတဲ့နေရာတွေအဖြစ်ယူဆထားသူများတာကြောင့်ဒါမျိုးအမြင်တွေကိုပြောင်းလဲစေဖို့အတွက်အခုလိုအမှုပညာဖန်တီးမှုတစ်ခုပြုလုပ်နေတာလို့မရစ်ကပြောပါတယ်လီမာမျိုးတော်စီပင်ကလည်းအခုလိုလုံရက်ကိုထောက်ခံထားပြီးတော့ရက်ွက်သူရက်ွက်သားတွေကလည်းဝိုင်းဝန်းကူညီပေးနေကြပါတယ်ခင်ဗျာ
ကိုငင်းငင်းနဲ့မက်ခင်ပြူထွေးတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာပါရှင်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ကြည့်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနီးပါးကြာလာတဲ့အချိန်ထိဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေပုံစံမျိုးမျိုးနဲ့ဖြစ်ပေါ်နေသလိုငြင်းရစွာချီတက်ဆန္ဒဖော်ထုတ်မှုတွေလည်းမြို့နယ်တချို့မှာကနေ့အထိရှိနေဆဲဖြစ်ပါတယ်ဒီကနေ့ဒီဇင်ဘာလပြီကျော်10ရက်နေ့မှ28ရက်နေ့မှာကြာရောက်တဲ့အမျိုးသားနေအထိမ်းအမှဖြစ်တဲ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာဆက်အာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်ပြည်သူဒီမိုကရေစီအတွက်ဆက်အာဏာရှင်အမြင့်ဖြတ်ဆိုတဲ့စာရန်ကန်ဆောင်ထားတဲ့လူငယ်တွေရန်ကုန်မြို့တာမွေစီရှင်မှာချီတက်ဆန္ဒပြခဲ့ကြသလိုမြောက်တကုံနဲ့မန္တလေးအပါအဝင်တခြားနယ်မြို့တွေမှာလည်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာအိန္ဒိယနိုင်ငံမဏိပူရာပြည်နယ်အင်ဖာမြို့ကိုလာမယ့်နှစ်အတွင်းရထားလမ်းဖောက်တော်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံနယ်စပ်နဲ့ကီလိုမီတာ100သောကော်ဝေးတဲ့နေရာကိုအိန္ဒိယရဲ့ရထားလမ်းရောက်လာတော့မှာဖြစ်ကြောင်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်မရှိမဖြစ်လိုအပ်တဲ့ကွန်ပစ္စည်းတွေအတွက်အခုချိန်ဒီကားလမ်းကိုသာမိခိုးအားထားနေရတဲ့မဏိပူရာပြည်နယ်မြို့တော်အင်ဖာအတွက်ဒီရထားလမ်းကအသက်သွေးကြောသပွဲဖြစ်လာမယ်လို့ဆိုပါတယ်တောင်အာဖရိကမှာစတင်တွေ့ရှိခဲ့ပြီးအရင်ကရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့ပိုးပြီးတော့ကူးစက်များနဲ့လို့ယူဆထားတဲ့ Omicron Coronavirus မျိုးကွဲကြောင့်နိုင်ငံအတော်များများကလေကြောင်းခီးသွားလာမှုတွေဖြစ်လိုက်တဲ့အတွက်တနင်္ဂနွေနေ့ကတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်လေဆိပ်ကနေထွက်ခွာမဲ့ခီးသည်တွေစိတ်ပြတ်နေကြပါတယ်ခင်ဗျာတောင်အာဖရိကပြန်လာတဲ့နယ်သာလန်နိုင်ငံသား62ဦးမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကူးစက်နေတာတွေ့ရှိတဲ့အတွက်နောက်ထပ်ဘလောက်ကူးစက်နေသလဲဆိုတာကိုနေသားလင်းအစိုးရကမကြခင်မှာထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ပြောပြပေးခဲ့တာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်အသံမိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးည7:00နာရီကနေ 17:00 နာရီမှလည်းတလဲပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်မယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပြီးနားဆင်နေတဲ့ကျေးဇူးတင်ပါတယ်တောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသဆင်အောင်ပါThis program has